မြန်မာစစ်ကောင်စီကဖမ်းဆီးထားတဲ့ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုကိုကူဘိုတာရဲ့ဒုတိယအကြိမ်မြောက်ယုံကျင်းကိုမူလကအင်္ဂါနေ့သတ်မှတ်ထားရကနေစက်တင်ဘာလ6ရက်နေ့ကိုပြောင်းရွှေ့လိုက်ပါတယ်။သူ့ကိုဖမ်းဆီးပြီးပထမဦးဆုံးယုံထုတ်ခဲ့တာကတော့ဩဂုတ်လ16ရက်နေ့ဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကရန်ကုန်မြို့ကစစ်ကောင်စီစန့်ကျင်ရေးစန္ဒပြပွဲတစ်ခုမှာသူဟာသတင်းမှတ်တမ်းရိုက်ကူးနေစဉ်အဖမ်းခံခဲ့ရပါတယ်။အသက်26နှစ်အရွယ်မှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရူကူဘိုတာကိုလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုအပြင်နိုင်ငံရေးပုံမှန်နဲ့စစ်ကောင်စီကတရားစွဲထားပါတယ်။သူ့ကိုပြန်လွှတ်ပေးဖို့ဂျပန်အစိုးရကလည်းတောင်းဆိုထားပါတယ်။သူဟာစစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်နောက်ပိုင်းဖမ်းဆီးခံရတဲ့ဒုတိယမြောက်ဂျပန်နိုင်ငံသားဖြစ်ပါတယ်။သူ့အရင်2021ဖေဖော်ဝါရီလကဂျပန်သတင်းတောက်ယူကီကတ်တဇူမီကိုစစ်ကောင်စီကဖမ်းဆီးပြီးလေးလကြာထိန်းသိမ်းပြီးမှပြန်လွတ်ပေးခဲ့ပါတယ်ခင်ဗျာ။